မြန်မာနိုင်ငံနေရာအတော်များများမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အပေါ်ထိုင်းနိုင်ငံအနေနဲ့စိုးရိမ်ပူပန်ကြောင်းနဲ့မြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံနဲ့ရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်အကောင့်ထယ်ဖို့ရေးကိုလိုလားကြောင်းထိုင်းနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဧပြီလ24ရက်နေ့ကကျင်းပခဲ့တဲ့မြန်မာအရေးအာဆီယံအရေးပေါ်အစည်းအဝေးအတွင်းရရှိခဲ့တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးနိုင်ငံရေးဆွေးနွေးမှုတွေလှုပ်ဆောင်ရေးနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရွေးချယ်ခန့်အပ်ရေးစတဲ့အချက်တွေပါဝင်တဲ့အဲ့ဒီသဘောတူညီချက်၅ခုကိုမြန်မာဘက်ကအကောင့်ထယ်ဖို့ဆန္ဒရှိတယ်ဆိုတာမတွေ့ရကြအောင်ထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရတာနီးစံဂရရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်အနေနဲ့အာဆီယံသဘောတူညီချက်တွေကိုအများဆုံးအကောင့်ထယ်ဖို့လဲသူကတောင်းဆိုထားပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုဖေဖော်ဝါရီ၁ရက်နေ့ကစလို့အနေကစောင့်ကြည့်နေကြကြောင်းမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာအသံဝိုင်းကထိုင်းနိုင်ငံအပေါ်မျှော်လင့်ချက်ထားကြတယ်ဆိုတာသူတို့အနေနဲ့သဘောပေါက်ကြောင်းတန်နစ်ဆန်ကရကပြောပါတယ်အင်းကြီးချင်းနိုင်ငံနေနဲ့ညီနိုင်တိုင်ပင်ပြီးမြန်မာနိုင်ငံကိစ္စကိုတန်တပိုင်းရေးနီလန်အရာတိတိစိတ်ဆောင်ရွက်တဲ့နီလန်ကပိုပြီးထိရောက်မယ်လို့ယုံကြည်တဲ့အတွက်အဲ့ဒီနီလန်အတိုင်းဆောင်ရွက်လျက်ရှိကြောင်းလဲထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရကကြီးညာချက်မှာဖော်ပြထားပါတယ်အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့တရုတ်တို့လာမယ့်ရက်ပိုင်းအတွင်းတရုတ်နိုင်ငံမှာတွေ့ဆုံမှုရှိနေတဲ့အချိန်မှာမြမအရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံကြားရေးဌာနကသူတို့ရဲ့သဘောထားကိုအခုလိုထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ